COVID-19 ကြောင့်လုပ်ငန်းတွေပိတ်ခဲ့ရပြီးနောက်စနေနေ့ကစလို့စီးပွားရေးတချို့ပြန်ဆလာတဲ့မန္တလေးမှာအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကျောက်စင်းကျောက်မြစည်းကွယ်ပြန်ဆနိုင်မဲ့လာလာကိုတင်ပြပေးပါမယ်ကျွန်မအသိကြီးထိုက်ပါတရုတ်ဝက်လက်ကိုအားထားတဲ့မန္တလေးကျောက်စင်းစည်းကွယ်ကျောက်ဝိုင်းကိုမိခိုလှုပ်လှုပ်ကင်သူကရှစ်တောင်းနဲ့တသိန်းချာမှာရှိပါတယ် အခုမန္တလေးအလုပ်တွေပြန်ဆလာပြီဆိုပေမဲ့ကျောက်ဝိုင်းကတော့ပြန်မဖွင့်သေးပါဘူးမန္တလေးကျောက်မြလုပ်ငန်းရှင်များအသင်းရဲ့တွဲဘက်အတွင်းရေးမှုတက်ကိုရိုင်းလဲဟိုတယ်နဲ့ကျောက်မြလုပ်ငန်းရှင်တူဖြစ်တဲ့ဒေါ်စုမွန်တူကတော့လက်ရှိမှာဟိုတယ်နဲ့ကျောက်မြရောင်းဝယ်ကတော့ပြန်ဆဖို့ပြင်ဆင်နေစေအခြေအနေပါလို့ပြောပါတယ်
16ရက်နေ့ကတော့ကျမတို့ပထမဆုံးပေါ့เนาะစတင်ပြီးတော့ဖြေလျှော့တာရှင်ဒါပေမဲ့ကျမတို့ဟိုတယ်အနေနဲ့ကတော့ကျမကြီးအဖွဲ့ကလာရောက်စစ်ဆေးသွားပြီဆိုပေမဲ့ကျမကြီးအဖွဲ့ရဲ့ထောက်ခံချက်ရရှိထားပါတယ်ဒေတာဆိုင်ဒေတာအုပ်ချုပ်မှုဆိုင်ရာဆီကနေပြီးတော့မှဖွင့်ခွင့်ထောက်ခံချက်တော့မရရှိသေးတဲ့အတွက်ကြောင့်မလို့ဟိုတယ်ကတော့ဆက်လက်ပိတ်ထားပါတယ်ရှင်
တို့မတို့အဝင်အထွက်အနေနဲ့လူနှဲအောင်လို့လဲအရှိမှာပေါ့เนาะတားမြင့်ထားတဲ့ပုံစံနေကန့်တထားတဲ့ပုံစံနေအတိုင်းပဲလုပ်ထားပါတယ်ရှင်။ဟုတ်ကြည်မန်လေးဟာဒီကိုဗစ်19ကြောင့်စီးပွားရေးလုပ်ငန်းတွေပိတ်လိုက်တာလဲတလနီပါရှိသွားတယ်ဆိုတော့အရောင်းဝယ်ပေါ့เนาะအရောင်းဝယ်တိတာတာကိုပြတ်သွားတဲ့သဘောမျိုးဖြစ်မှာပါဆိုတော့ဒေါ်စုမွန်တို့ရောအရောင်းဝယ်ကတော့ဒါဟိုစားတောက်ကုန်လည်းမဟုတ် အနေနဲ့
ဟုတ်ကဲ့ပါရှင်ကျမတို့ကဟိုဈေးကွက်ကြီးတစ်ခုလုံးရက်တန်းလိုက်ရတဲ့သဘောဝင်ငွေလုံးဝမရှိဘဲနဲ့ရက်တန်းလိုက်ရတဲ့သဘောပါဒါနဲ့ပတ်သက်ပြီးတော့မိခိုနေကြတဲ့ပရင်းစရာတွေရှိတယ်အယောင်တင်လုပ်ငန်းတွေရှိတယ်နောက်တစ်ခုကဒီအချောတဲ့သွေးတဲ့လူတွေရှိတယ်စသဖြင့်ပေါ့နော်ဒီလိုလူတွေအကုန်လုံးလဲကျမတို့ရက်တန့်ခြင်းအပြင်သူတို့လည်းအနေနဲ့များရက်တန့်ကြပါတယ်ကြောင်းမြင့်ရတနာနဲ့ပတ်သက်ပြီးအခုဈေးကွက်ပြန်ဖွင့်တဲ့အခါမှာလုပ်ငန်းလေးတွေတော့နည်းနည်းနည်းနည်းတော့စပြီးတော့လုပ်လို့ရပါတယ်ဒါပေမဲ့ရခင်လောက်လုပ်ငန်းပြန်ဖြစ်ဖို့ဆိုလို့ရှိရင်ကျမတို့အားတစ်ခုယူရပါမယ်ဘာလို့လဲဆိုတော့ကျမတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကလုပ်ငန်းဖြစ်တော့မှကျမတို့လုပ်ငန်းကိုအဆုံးအနေနဲ့ဝယ်တာပေါ့နော်စာဝတ်နေရပြီးတော့မှကျမတို့ကဒီ jewelry ဘိုင်းလက်ဝယ်ရနာဘိုင်းဖြစ်တဲ့အတွက်ကြောင့်လို့အချိန်တစ်ခုတော့ကျမတို့ကတောင့်ခံနိုင်ရမလို့ထင်ပါတယ်ရှင
်ဟုတ်ကဲ့နောက်ပြီးတော့ဒီကြောက်စိမ်းဒီဈေးခွက်ပေါ့နော်ကြောက်စိမ်းဘက်မှာလည်းဟိုတရုတ်ဘက်ကလူဝင်တော့ရော့သွားမှထင်တယ်နော်အဲ့ဒီဈေးခွက်ဘက်ကရောဘာသတင်းညကြပါတယ်ရှင်
ဟုတ်ကဲ့အခုလက်ရှိအထိကတော့ကျမတို့ကြောင်းမြတ်ရတနာကြောင်းဝိုင်းမှာပေါ့နော်ကျမတို့မန္တလေးကြောင်းဝိုင်းမှာဟိုထောက်ပံ့မှုလေးတွေကြောင်းမြတ်ရတနာတင်ရနေလုပ်နေပါတယ်ရှင်လူတယောက်ကို10,000ကျင်ပုံနဲ့ကျမတို့ကုန်တယ်ကြီးကုန်တယ်အကြီးကြီးကြောက်စိမ်းတွင်းပိုင်ရှင်တွေကလှူထားတဲ့ပတ်စံနေနဲ့ကြောင်းမြတ်ရတနာအတင်းကဦးစီးပြီးတော့မှဟိုထောက်ပံ့မှုလေးတွေလုပ်နေပါတယ်ဘာလို့လဲဆိုတော့နေ့စဉ်ဒီကြောင်းဝိုင်းမှာနေ့စဉ်ဝင်ငွေရမှာရက်တည်နိုင်တဲ့လူတွေအတွက်အဓိကပါရှင်အဲ့ချိန်မှာဆိုလို့ရှင်ဒီလူတွေကဒီဝိုင်းရက်သွားတာနဲ့သူတို့ရဲ့စာဝင်နေရတာဒုက္ခရောက်ပါတယ်ဒါကြောင့်မလို့ဒီဝိုင်းလေးပြန်ပြီးတော့မှဖြစ်ဖို့လို့အတွက်လဲဒီကျမတို့ရဲ့မြို့တော်ပြင်ကမြို့တော်ဝင်နဲ့တကွအကြောင်းမြေနာအသိကလူတွေကပူးပေါင်းပြီးတော့စ조사နေပါတယ်အနေရအနည်းဆုံးနဲ့အနေရအကင်းဆုံးဖြစ်အောင်ပြန်လည်ဖွင့်လှစ်နိုင်ဖို့အတွက်လက်ရှိတော့မဖွင့်သေးပါဘူးရှင
်ဟုတ်ကဲ့
ဆိုတော့ဒီဝိုင်းလေးကပြန်ဖြစ်လာလို့ရှိရင်တော့လူပေါင်း10,000ဝန်းကျင်လောက်အတွက်နည်းနည်းလေးပြန်ပြီးပြေးလည်လာမှာလို့ထင်ပါတယ်ရှင်ကျွန်တော်ပြန်ဖွင့်လာရင်တောင်မှအရင်လိုမကောင်းရင်တောင်မှနည်းနည်းတော့ပြန်ပြီးတော့အစာပြိုးလို့ရမယ်လို့ထင်ပါတယ်
။မန္တလေးကျောင်းမြတ်လုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရမှုတက်ဒေါ်စုမွန်တိုပြောပြခဲ့တာပါ။မန္တလေးတိုင်းအတွင်းမှာကိုဗစ် -19 အတည်ပြုလူနာ3ဦးရှိခဲ့ပြီးအားလုံးပြန်လည်တက်တာပျောက်ခင်းသွားပြီလို့အစိုးရကသတင်းထုတ်ထားတာအရဆိုရင်တော့လက်ရှိမှာမန္တလေးတိုင်းအတွင်းကိုဗစ် -19 အတည်ပြုလူနာမရှိတော့ပါဘူးရှင်။ကျမတင်ကြီးထိုက်ပါ။